နိုင်စီပါတီလိုလူသိများတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ပြင်းမှုပုံမှန်နဲ့တရားဆွဲဆိုလိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါဇာမန်နေဝင်မှာရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနဲ့ရှင်ပြိုင်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ကိုအရင်ကအမှုဟောင်းဖြစ်တဲ့ထောင်ပြင်းမှုပုံမှန်1နဲ့4နဲ့မန္တလေးမြို့ချင်းအစ်သာဆန်မြို့နယ်တရားရုံးမှာတရားဆွဲဆိုလိုက်တာဖြစ်ပါတယ်ဒီကနေ့တရားရုံးမှာတရားဆွဲဆိုရုံးထုတ်တာကတော့ချင်းသာဆန်မြို့နယ်တရားသူကြီးဦးကျော်မြို့ကအခုလိုရှင်းပြသွားပါတယ်
။ဒီနေ့တရားဆွဲတင်ပို့တဲ့အချိန်မှာတရားဆွဲတင်ပို့တဲ့အခါမှာတော့ကျွန်တော်တို့ကိုရခင်တို့1999ခုနှစ်မှာဖွင့်လာတယ်။ဘုရားသခင်ပြန်ကြံတဲ့အချိန်အမှုခုံးနေချက်ဖြစ်ပါတော့။စတဲ့နေနဲ့တော့ဆက်ရောက်ရှင်းပြထားပါတယ်။အဲ့တော့အရင်1999ခုနှစ်မှာအမှတ်8ပထမရဲဦးတင်ကြီးရနေပြီးတော့အမှုဖွင့်လာခြင်းဖြစ်ပါဘူး။အဲတော့အခုလက်ရှိမှာကျတော့ဦးတင်ကြီးကပြင်ဆင်ယူသွားတယ်လို့လည်းကြားတယ်။အဲလိုဆိုတော့သူ့ကိုကျွန်တော်တို့ကစင်တာထုတ်ကြည့်မယ်။စင်တာထုတ်ကြည့်လို့မှာဆော့ဖ်ဝင်းပြင်ဆင်နိုင်ဆိုရင်တော့လက်ရှိအမှတ်8ပထမကိုပဲကျွန်တော်တို့ကဆက်လက်ဆက်ပြရဖို့ရှိပါတယ်။
ဦးကျော်မြင့်ကိုစက်တင်ဘာ29ရက်နေ့ကသူ့နေအိမ်မှာအထူးတပ်ဖွဲ့ကဖမ်းဆီးလိုက်ပြီး30ရက်မှာတော့မန္တလေးအဝတ်ထောင်ကိုပို့ဆောင်ခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထိပ်ကတော့အမှုနဲ့ပတ်သက်လို့စီစစ်ဖော်ထုတ်နေလို့ဒရင်နောက်တွေကိုပြောထားပါတယ်။ဒီကနေ့တရားရုံးထုတ်ရမှာတော့ရဲလုံယုံအင်အားတိုးချထားတာလည်းတွေ့ရပါတယ်။အမှုကတော့မြင်းများဆန်းဆန်းစစ်စစ်ဆုံးဖြတ်နိုင်ဖို့မျှော်လင့်ကြောင်းလည်းတရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်။သူကင်းစမှန်ဆောင်မှုလုပ်တဲ့အခါမှာကျွန်တော်တို့ကအလျင်မြန်လင်းပါမယ်ဆိုရင်တော့ကျွန်တော်တို့တလာအတွင်းမှာဒါပုံမှန်တက်မှတ်ချက်ပေါ့နော်အဲဒီမှာမှာကျွန်တော်တို့ကအမှုရုံချင်းချင်းရမယ်အခြေအနေကိုကြည့်ပြီးတော့တွေ့ရမှာပေါ့3လအတွင်းကျွန်တော်တို့စစ်မလား6လအတွင်းစစ်မလားနည်းနည်းအတွင်းစစ်မလားဒါတော့အခြေအနေရပါအဲ့တော့တရားခံရဲ့ရှင်းနေငားလာတဲ့ပုံမူတည်ပြီးတော့တရားလိုဘက်ကတက်ပြီးပြန်မယ်ခေါ်လာပြီးမယ်နေထားပုံမူတည်ပြီးတော့ကျွန်တော်တို့ကစီမံခံရမှုလုပ်ရတဲ့အခါကျတော့ညံဖို့တော့မရပါဘူး
ဦးကျော်မြင့်ဟာမန္တလေးအိုးဝတ်တောင်မှာထောင်နဲ့ကြခံနေရစဉ်ခွက်ပြေးသွားပြီးကနေဒါနိုင်ငံမှာကိုလွန်ွက်တောက်ခံခဲ့သူဖြစ်ပြီးမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာသူဖြစ်ပါတယ်။ဦးသိန်းစိန်ဆိုအားလက်ထက်မှာအမည်မဲဆင်းနေပေဖြစ်ပြီးလူငယ်ချမ်းသာကွင်းနေပေးခဲ့တာမို့သမရရဲ့အထူးမိန့်နဲ့လူငယ်ချမ်းသာကွင်းနဲ့ပြန်လည်ဝင်ရောက်လာလားဆိုတဲ့မေးခွန်းတွေလည်းရှိပါတယ်။ဒါပေမဲ့သမရဦးသိန်းစိန်လက်ထက်မှာပြန်ကြာရေးဝန်ကြီးဖြစ်ခဲ့သူဦးရဲထွတ်ကတော့သူ့တာဝန်ယူစဉ်တုန်းကဦးကျော်မြင့်ပြန်လာခွင့်နဲ့ပတ်သက်လို့ဆွေးနွေးတာမကြမ်းမိဘူးလို့သူ့ရဲ့ကိုယ်ပိုင်လူမှုကွန်ရက်ဆက်မင်းနာမှာရေးသားထားပါတယ်။ရွေးကောက်ဝဲချင်းမှာပို့တလားတော်သားလိုတော့တဲ့အချိန်မှာပဲကိုစလေလောင်းဒုတိယအများဆုံး1100ကျော်နဲ့ရှင်မြန်မှုပြင်ဆင်နေတဲ့ပါတီတစ်ခုရဲ့အကြီးအကဲဖမ်းဆီးခံလိုက်ရတာလည်းဖြစ်ပါတယ်။UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုရေးယူထားတဲ့ရာသီကြီးဥပဒေပုံမှန်1နဲ့4မှာတော့မြေလူမစိုးပြစ်မှုအတွက်ဥပဒေနဲ့အညီချုပ်နှောင်ထားခြင်းမှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်ကနေငွေဒဏ်ပြစ်စီဒါမှမဟုတ်ပြစ်ဒဏ်2ခုလုံးပြစ်စီချမှတ်နိုင်ပါတယ်ကျွန်တော်ထောက်အောင်ကမ်းပါ VOA အတွက်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်